တဘာဝတည်ရင်ဇာတာပေါ်မြင်လာတဲ့မြန်မာနိုင်ငံဟာနှစ်ပေါင်းများစွာခံစားခဲ့ရတဲ့စီမံအုပ်ချုပ်ပုံအလွဲအမှားတွေကြောင့်ပြဿနာများစွာနဲ့ရင်ဆိုင်နေရတာအားလုံးအသိပဲဖြစ်ပါတယ်။အဲ့ဒီထဲမှာတဘာဝပတ်ဝန်းကျင်ယိုယွင်းပျက်စီးလာတာဟာလည်းပြဿနာကြီးတစ်ခုဖြစ်ပါတယ်။အနာပိုင်တွေနဲ့လဝါချင်းရိုက်ထားတဲ့စီးပွားရေးသမားတွေကြောင့်တစ်တောတွေပြုံးတီးကုန်တဲ့အတွက်အပူချိန်တွေမြင့်တက်ပြင်းထန်လာတာနိုင်ငံအနှံ့ရေကြီးရေလျှံပြီးအသက်အိုးအိမ်တွေဆုံးရှုံးရတာတွေဟာအကျိုးအမျက်တစ်ခုတည်းကိုကြည့်ပြီးရေရှိအကျိုးဆက်ကိုမကြည့်ခဲ့ခြင်းရဲ့မြင်သာတဲ့ရလက်တွေဖြစ်ပါတယ်။ပြဿနာများစွာတဲ့ကတစ်ခုကတော့ဆက်ယုံလွယုံတွေကထွက်တဲ့ရေစိုးတွေကိုစနစ်တကျမစွန့်ပစ်ခြင်းပါပဲ။မြန်မာနိုင်ငံရဲ့သွေးကြောတစ်ခုဖြစ်တဲ့ ARI မြစ်အတွင်းရေစိုးစွန့်ပစ်မှုတွေကြောင့်မြစ်ကြောင်းတစ်လျှောက်ရေဒုညဉ့်ဉဏ်နာတွေနဲ့ရေနှဲတဲ့ကာလတွေမှာဆိုမြစ်ပြင်တစ်ခုလုံးမှာအမဲရောင်ပြင်ကြီးဖြစ်သွားတာမြင်ရလောက်အောင်တိတိတသားကြုံတွေ့လာရတယ်လို့မြစ်ကမ်းတစ်ဘေးနေထိုင်သူတွေ၊တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေပြောဆိုခဲ့တာနှစ်အတော်ကြာခဲ့ပါပြီ။မန္တလေးတိုင်းအမရပူရမြို့နယ်ဝဲကြီးချောင်ရွာမှာနေထိုင်တဲ့ဦးမင်းသိန်းကသူတို့ရင်ဆိုင်နေရတဲ့အခြေအနေကိုအခုလိုပြောပါတယ်
။သူကဒီကြီးညောင်းကြီးနဲ့အင်းကြီးတွေမှာရိုင်းကြီးပြစ်လိုက်တာ။အင်းကြီးကတော့အဲညောင်းကြီးတိုင်းသွားပြီးတော့အဲတို့တော့ညီတို့ညီတဲ့ကြတာစွန့်ပစ်တဲ့အခြေပြပါဘုန်းတော်။ဆန်ခဲ့တဲ့စီးမွားတွေကဒီအသီးနံမှာပါသူကစားလို့မကောင်းနေတာဘုန်းတော်။ကျွန်တော်စကားဆိုင်တယ်။အဲစကားမှာစားလို့မကောင်းလို့ကျန်သွားတယ်။အဲ့ဒီကငါ့ကိုဖမ်းစားမှဆိုတော့အဲငါးဒီမှာအဲအနံ့ကြီးပါလာတယ်။စီစီကျတော့ဘာလို့မလဲလာပြီးမဖြစ်သေးဘူးလေဒီပြီးနံနေပုံမှာသူ့မှာဘာတွေပါတယ်လူတွေစားလို့အင်းမင်းအစိတ်ဘယ်လောက်ပါတယ်ဗျာသူတို့ဘာလို့မလဲထုတ်ပြန်ဘာလို့မလဲလာမဖြစ်သေးဘူးလေအဲ့ဒါတော့ဘယ်လောက်ဒီအန်ရဖြစ်မှာတော့ကျွန်တော်လည်းမသိဘူးပေါ့န
ော်ရငုံတိုင်းဒေသကြီးအတွင်းမှာလည်းလှိုင်းတရားဆက်မှုစုံနဲ့ရွှေပြည်သားဆက်မှုစုံဟာလှိုင်းမြင့်နားမှာရှိပါတယ်ဆက်ယုံထွက်ရေစိုးရင်ညစ်တွေကိုစနစ်တကျမဟုတ်ပဲဆက်မှုစုံအနီးနားကနီးစပ်ရာမြစ်ချောင်းတွေတဲကိုသာအလွယ်တကူစွန့်ပစ်ကြပါတယ်ရန်ကုန်မန္တလေးဆိုတာထင်ရှားတဲ့နေရာတွေမှဥပမာပြရတာဖြစ်ပေမဲ့တကယ်တော့မြန်မာနိုင်ငံတစ်ဝန်းလုံးဒီပြဿနာနဲ့ရင်ဆိုင်နေကြရတာပါရေစိုးရင်ညစ်ထဲမှာပါတဲ့ဓာတုပစ္စည်းတွေကလေထုကိုလည်းညစ်ညမ်းစေပါတယ်လေထဲကိုပြန့်နှံ့သွားတဲ့သဘာဝပန်းရံ့တချို့တောင်ရှူရှိုက်ပါများရင်လူကိုဥပတ်ပေးနိုင်တာပဲမို့ရေစိုးကထွက်တဲ့ဓာတုရင်နှံ့တွေကိုနှစ်နဲ့ချီရှူရှိုက်နေရသူတွေမှာယောဂဝေဒနာခံစားရမှာတေချာပေါက်ပါပဲနားနှာခေါင်းလေချောင်းအထူးကဆရာဝန်ကြီးဒေါက်တာဝင်းထွန်းပြောတာကိုနားထောင်ကြည့်ပါရှင်
အဲဒီရေစိုးတွေကိုတောက်ရည်ဖြစ်နေအသုံးပြုမိမယ်ဆိုလို့ရှိရင်တော့အဓိကဖြစ်မှာတော့အစာရည်နဲ့ဥလမ်းကြောင်းနဲ့ဆိုင်တဲ့ယောဂါတွေ one shot one plate one guide တို့ဒီဥရောင်နာတို့အသေးမှဒီကြေရပါလာတဲ့ဟိုဓာတုပိရအစိတ်တွေကြောင့်မို့အသေးရောင်နာတို့ပြုအန်နာတို့အဲ့လိုတွေကဒါလက်တလောဖြစ်မှာပေါ့ရေရှည်မှာဆိုလို့ရှိရင်ဒီအစာရည်နဲ့ဥလမ်းကြောင်းဆိုင်ရာကင်ဆာတွေနာတာရှည်ယောဂါအတန်းနဲ့ထိခဲ့တဲ့ယောဂါတွေအထူးလည်းဖြစ်နိုင်တယ်တောက်ရည်ဖြစ်နေဆိုလို့ရှိရင်တော့ဒီရည်တွေထဲမှာလူရဲ့အခြေပြားကိုထိခိုက်စေနိုင်တဲ့ဓာတုပိရပစ္စည်းတွေကအတိုင်းအတာတစ်ခုထိကျော်လွန်ပြီးပါဝင်နေတဲ့အခါကျတော့အခြေပြားနဲ့ပတ်သက်တဲ့အနာမျိုးစုံပေါ့နော်ကိုယ်ရည်တို့ဝဲတို့ကျွတ်တို့တဲတို့အစသဖြင့်မှုဆွဲတာတို့အခြေပြားနဲ့ဆိုင်တဲ့ကင်ဆာတွေဖြစ်နိုင်တယ်ဒီအခြေပြားကမှတစ်ဆင့်ဓာတုပိရပစ္စည်းတွေကခန္ဓာကိုယ်အတွင်းပိုင်းကိုစိတ်ဝင်လာမယ်တွေးတွေတဲ့ထိဝင်လာပြီးတော့တွေးကင်ဆာတို့နဲ့ခြားသောကင်ဆာမျိုးစုံပေါ့နော်ဒါတွေကိုဖြစ်စေနိုင်တယ်နောက်တစ်ခုကတော့အဲ့တုံးရည်ပဲတုံးတုံးတောက်ရည်တုံးသူတို့တွေမှာအနံ့တစ်ခုတည်းရှိနိုင်တယ်မတန်ရှင်းတဲ့ဒီဓာတုပစ္စည်းတွေပါဝင်နေတဲ့ကြောင့်မို့အဲ့အနံ့တွေကလည်းနှာခေါင်းနဲ့အသက်ရှူလမ်းကြောင်းတစ်လျှောက်ကိုထိခိုက်ပြီးတော့ချောင်းဆူတာတို့ဆုပ်လေးပြွန်ရောင်တာတို့ပန်းနာရင်ကျက်ရှိတဲ့လူတွေမှာဆိုလို့ရှိရင်တော့ပို့ပြီးတော့ဒီပန်းနာရင်ကျက်ကထရယ်ဆူတာလည်းပေါ့နော်နာတာရှင်အသက်ရှူလမ်းကြောင်းပိတ်ဆူတဲ့ရောဂါတွေဒါတွေဖြစ်စေနိုင်တယ်ပေါ့
လေဆိုတာမရှူလို့မရတယ်လို့ရေဆိုတာလည်းမသုံးလို့မရတဲ့အရာဖြစ်ပါတယ်မြန်မာနိုင်ငံဟာအခြေခံလူတန်းစားများတဲ့ဖွံ့ဖြိုးဆဲနိုင်ငံဖြစ်တာကြောင့်တဘာဝမြစ်ချောင်းတွေကရေတွေကိုတုံးဆွဲသူတောက်သုံးနေရသူနဲ့ဟင်းသီးဟင်းရွက်ကိုအဓိကစားသုံးနေရသူတွေအများအပြားရှိပါတယ်။အဲ့ဒီအတွက်ပြဿနာတွေကလည်းအသက်အန္တရာယ်ကိုပါထိခိုက်နိုင်စေပါတယ်
။ဘယ်အပင်မဆိုရေကိုလိုတာပဲ။အဲ့ရေကိုလိုတဲ့အခါမှာရေအရင်းမြစ်ကမကောင်းဘူး။အဲ့ရေထဲမှာအန္တရာယ်ရှိတဲ့ဓာတုပစ္စည်းပါမယ်ဆိုလို့ရှိရင်ရေကတဆင်ပါနော်။ရေတောင်းမြစ်တွေကတဆင်အပင်တွေကိုရောက်သွားမယ်။အဲ့တော့သူတွေသုံးဆောင်မဲ့အရွက်တွေဒီအပွင့်တွေမှာလည်းကရစီဂျူးစ်လို့ခေါ်တဲ့ဓာတုပိရပစ္စည်းအကျဉ်းအခြေအနေကပါနေမှာပဲတတိယလမ်းပဲဖြစ်ဖြစ်ဟင်းသီးကြီးပဲတည်းပဲဖြစ်ဖြစ်အဲဒီကိုစားတုံးလိုက်မှဆိုလို့ရှိရင်အဲဒီအမတန်ရှင်းတဲ့ရေစိုးတွေပါလာတဲ့ဓာတုပိရအစိတ်အကျဉ်းကြံတွေကလူခန္ဓာကိုယ်လေးကိုနော်အစားအသောက်ကတစ်ဆင့်ခံဝင်သွားမယ်အဲဒီခါမှာလူတွေကိုဒုက္ခရောက်ခြင်းနဲ့
ဆွန့်ပစ်ရေတွေစီးဝင်သွားတဲ့မြစ်ရေရဲ့တန့်စင်မှုရေအသွေးကျဆင်းသွားတာအပြင်မြစ်ကြောင်းတွေလည်းကျဉ်းလာပါတယ်အဲဒီအခါမြစ်ကြောင်းကိုအသုံးပြုရတဲ့လုပ်ငန်းတွေမှာပါထိခိုက်ပြီးလူမှုရေးစီးပွားရေးအကျိုးဆက်ဆိုးတွေလည်းနောက်ဆက်တွဲအဖြစ်ပေါ်ပေါက်လာပါတယ်။ဒါအပြင်မြစ်ချောင်းတွေအတွင်းကရင်းနေတဲ့တော်ဝါတွေမျိုးသုံးမဲ့အန္တရာယ်နဲ့လည်းရင်ဆိုင်နေရပါပြီ။ မြန်မာနိုင်ငံကမြစ်ချောင်းတွေအတွင်းနှစ်စဉ်ရေကြိုငါးတွေမြို့သုံးမှုဟာ30ရာခိုင်နှုန်းအထိတဖြည်းဖြည်းမြင့်တက်လာရမှာအဓိကအားဖြင့်စစ်ရုံတွေကစွန့်ပစ်တဲ့ညဉ့်ညမ်းရေတွေကြောင့်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာပညာရှင်တွေကသုံးသပ်ပါတယ်မြန်မာနိုင်ငံဟာအခြေခံလူတန်းစားများတဲ့ဖွံ့ဖြိုးဆဲနိုင်ငံဖြစ်တာကြောင့်တိုင်းပြည်ထူထောင်ရေးဖွံ့ဖြိုးတိုးတက်ရေးအတွက်စစ်ရုံအလုပ်ရုံနဲ့စီမံကိန်းတွေလိုအပ်တာမှန်ပေမဲ့သဘာဝပတ်ဝန်းကျင်မထိခိုက်ပဲဒေသအတွက်အကျိုးပြုမဲ့လုပ်ငန်းတွေဖြစ်အောင်ဆောင်ရွက်ဖို့လိုတယ်လို့မန္တလေးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကထောက်ပြခဲ့ကြပါတယ်။ဒါအပြင်မန္တလေးတိုင်းအတွင်းကဖွံ့ဖြိုးရေးစီမံကိန်းတွေ၊ကုန်ထုတ်စက်ရုံတွေရဲ့အဆွန်ပစ္စည်းတွေကြောင့်တဘာဝပတ်ဝန်းကျင်နဲ့ဒေသခံလူထုအပေါ်အကျိုးသက်ရောက်စေခဲ့ရင်ထိရောက်စွာအေးအေးယူပေးရေးအဆိုတရက်ကိုလည်းမန္တလေးတိုင်းဒေသကြီးလွှတ်တော်ကအတည်ပြုခဲ့ပါတယ်။မန္တလေးမှာမြို့တော်စီပင်တရားဌာနကစက်မှုစုံတွေနဲ့စက်ရုံတွေကိုကြက်ကြက်မက်မက်စစ်ဆေးကင်တွယ်ပြီးစီကံတကြရေစိုးမဆွန့်ပစ်တဲ့စက်ရုံတွေကိုစက်ရုံလက်ပတ်မှုရက်ဆိုင်စေတာမျိုးအထိအေးအေးယူဆောင်ရွက်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းရေစိုးဆွန့်ပစ်မှုနဲ့ပတ်သက်ပြီးအတန်တွေအတော်ငြိမ်သွားသလိုရေစိုးတန့်စင်မှုစနစ်မြင့်တင်ရေးတွေလည်းစပြီးဆောင်ရွက်နေပြီလို့မန္တလေးမြို့ကစာရေးဆရာဦးကျော်ရင်မြင့်ကပြောပါတယ
်။စက်ရုံတွေကိုတော်တော်တင်းတင်းကြပ်ကြပ်နဲ့ရေစိုးဆွန့်ပစ်တဲ့စနစ်တွေဘာတွေတူတူခြားခြားပြင်ခိုင်းတယ်။ဒီနောက်ပိုင်းတော့အဲ့ဒီလိုပေရာပြည်ကတွေကြားရတော့ ADB ကUS bank ဆက်ဆက်လာပြီးထုတ်ချီးပြီးတော့အဲ့ဒါကိုနှစ်ရှည်စီမံကိန်းနဲ့ဒီမန္တလေးရဲ့ရေစိုးဆွန့်ပစ်တဲ့တနစ်တီအကုန်လုံးကိုပြောရင်တော့အထင်ကြီးအောင်တနစ်တကျလုပ်ပြီးလို့အတွက် ADB ကပတ်စံချီးတာပြီးကြတဲ့စက်တင်ဘာလတဲ့မှာအဲ့ဒါချီးတာအဲ့တော့လုပ်ငန်းကမစသေးဘူးစဖို့လို့တော့အစားချီးလို့သဘောတူလိုက်ပြီး
တိုင်းနဲ့ပြည်နယ်တိုင်းမှာအဲ့လိုသဘာဝပတ်ဝန်းကျင်နဲ့လူထုကိုစိုးကျိုးတက်ရောက်စေတဲ့လုပ်ငန်းတွေကိုထိထိရောက်ရောက်အေးအေးယူပေးဖို့လိုအပ်တယ်လို့အကြံပေးထောက်ပြသူတွေလည်းရှိလာပါတယ်မြန်မာနိုင်ငံဟာအခုမှဒီမိုကရေစီစနစ်စီဥတီသွားစာဖြစ်နေတဲ့တိုင်းပြည်တစ်ခုဖြစ်ပါတယ်။အနှစ်သာရပြည့်ဝပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာအောင်ချီတက်ရမှာညံရည်ပြည့်ဝပြီးကျန်းမာတန်ဆွမ်းတဲ့လူငယ်တွေရဲ့အင်အားဟာအဓိကကြပါတယ်။နိုင်ငံအဟွမ်းကမြစ်ချောင်းတွေထဲစီးဆင်းနေတဲ့ရေစိုးတွေနဲ့ပြက်နှက်နေတဲ့ညဉ့်ညမ်းလေတွေကိုရှူရှိုက်ထားသူမိခင်တွေကမွေးဖွားလာမဲ့ကလေးတွေမိခင်ဝမ်းပြင်ပရောက်ပြီးနောက်မှာလဲအဲ့ဒီရေစိုးလေညစ်တွေကိုတောက်သုံးရှူရှိုက်အစိတ်တင်အသီးအရွက်တွေကိုစားပြီးကြီးပြင်းလာမဲ့ကလေးတွေဟာကျန်းမာတန်ဆွမ်းပြီးညံရီပြည့်ဝနိုင်ဖို့ဆိုတာအလွန်ဖြစ်နိုင်ခဲ့ပါတယ်။အဲ့ဒီရေစိုးလင်ညစ်တွေဟာလက်ရှိကာလပြည်သူတွေရဲ့နေထိုင်မှုဘဝကိုချိမ့်ချောက်နေုံသာမကမွေးကလေးကကျန်းမာရေးနဲ့ညံရီချွတ်တက်လာမဲ့ကလေးငယ်တွေဆက်လက်တိဆောက်မဲ့နိုင်ငံရဲ့အနာဂတ်ကိုပါချိမ့်ချောက်နေတာဖြစ်ပါတယ်။နိုင်ငံရဲ့အနာဂတ်အတွက်ချိမ့်ချောက်မှုတွေကိုဝိုင်းဝန်းတားဆီးကာကွယ်ဖို့ကတော့နိုင်ငံသူနိုင်ငံသားတိုင်းရဲ့တာဝန်ပဲဖြစ်ပါတယ်ရှင်။